ကချင်ပြည်နယ်ထဲမှာမြစ်စုံစီမံကိန်းပြန်ပြီးတော့စမယ်တဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ကန့်ကွက်မှုတွေရှိတာကြောင့်ဆယ်စုနှစ်တခုကျော်ကြာရပ်ဆိုင်းထားရတဲ့ကချင်ပြည်နယ်မြစ်စုံရေအားလျက်စစ်စီမံကိန်းပြန်စဖို့စစ်ကောင်စီကပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးပြီးတော့မတိမငြိမ်ဖြစ်နေတဲ့အချိန်မှာတရုတ်နိုင်ငံကပူးရဲတိဆောက်တဲ့စီမံကိန်းအခုလိုမျိုးပြန်ဆဖို့ပြင်ဆင်နေတဲ့အပေါ်အကဲခတ်တွေရဲ့အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာကတင်ပြပေးပါမယ်။
မြန်မာတရုတ်အစိုးရအကြားဒီလိုင်းဆောင်ရွက်ဖို့ဆိုပြီးအရာဝတီမြစ်စုံမြညာမြို့ဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုပြီးခဲ့တဲ့ဧပြီလ24ရက်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေအမိန့်နဲ့အရာဝတီမြစ်စုံမြညာမြို့ဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုဖွဲ့စည်းကြောင်းမေလ18ရက်ပြန်တမ်းမှထုတ်ပြန်တာပါ။စစ်ကောင်စီဖွဲ့စည်းတဲ့ရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုစစ်ကောင်စီလျက်စစ်စွမ်းအားဝန်ကြီးဌာနဒုတိယအဝန်ကြီးဦးဝေကျော်ကိုဦးဆောင်ပြီးကချင်ပြည်နယ်တယံဇာတရေးရာဝန်ကြီးဌာနဝန်ကြီးကဒုတိယဦးဆောင်အနေနဲ့ပါဝင်ပြီးတော့စစ်ကောင်စီအစိုးရအဖွဲ့ဝင်10ဦးနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကိုထည့်သွင်းဖွဲ့စည်းထားတယ်လို့ဖော်ပြထားပါတယ်။ဒီဥဆောင်အဖွဲ့ဟာမြစ်စုံရေအားလျက်စစ်စီမံကိန်းအတွက်တရုတ်ပြည်သူတမရနိုင်ငံအစိုးရနဲ့စီမံကိန်းတွေညှိနှိုင်းဆောင်ရွက်ရေးမှာအထောက်အကူပြုလာရေးဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။တရုတ်နိုင်ငံလျက်စစ်တပ်အားယင်းဒီမြုံတမ်းမှု Corporation CPI ကနေနာမည်ပြောင်းထားတဲ့ SPIC Yunnan International Power Investment Company Limited SPICYN နဲ့ပူးပေါင်းပြီးတော့လုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်တဲ့အပြင် SPICYN ဦးဆောင်မှုနဲ့မြစ်စုံရေအားလျက်စစ်စီမံကိန်းအတွက်သုတေသနလုပ်ငန်းတွေနည်းပညာဆိုင်ရာဖြည့်ရှင်းချက်တွေနဲ့ပြည်သူဆက်ဆံရေးလုပ်ငန်းတွေကိုစီမံဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပေမဲ့တိတိကျကျဘလောက်ထိလုပ်မလဲဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး။တဘာဝပဝင်းကျေပညာရှင်တဦးကတော့မြစ်စုံကိုပြန်အသက်သွင်းဖို့စစ်ကောင်စီပြင်ဆင်လာမှုတွေကရာသီဥတုအပအဝင်လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့ပြည်သူရမယ်အကျိုးမြတ်ရဖို့မရှိဘူးလို့သုံးသပ်ပါတယ်
။ကျူးကျူးရက်ကတည်းကလူချင်းတွေတွင်းနေတာမှပဲကိုယ်ပတ်စံနဲ့မုန်းဝယ်ပြီးတော့ကိုကသူကတဝက်စားသွားမယ်ကိစ္စကြီးပါတကယ်တမ်းတဝက်တော့မကပါဘူးတဝက်ချော်စားသွားမယ်ကိစ္စကြီးပါဘလုံးမလဲအဲ့ဒါကြီးကောင်းတဲ့အစဉ်ကြီးတဲ့ကိစ္စလည်းမဟုတ်ပါဘူးလက်ခံကျင်ကြလည်းမကောင်းပါဘူးအဓိကအကြံကိစ္စကိုယ့်ဘက်မှာဘာအကျိုးမြတ်မှလည်းတော်တော်လေးနည်းပြီးတော့လीเนาะတကယ်ကိုမဝရည်စားလေးရပြီးတော့သူတို့ပဲစားသွားမယ်ဥစ္စာသဘောပေါ်ညာတော့သိတဲ့အတိုင်းပဲသူ့ရည်သူ့မြည်ထဲမှာထိခိုက်ဆုံးရှုံးမှုကမျိုးတော့ရှိမှာပဲလीเนาะဒါကတော့ habitat loss လည်းဖြစ်မှာပဲနောက်ပြီးတော့ဟို deforestation လို့ကိစ္စမျိုးလည်းဖြစ်မှာပဲပြီးတော့ဒီ dam ကြီးကြီးကြီးစောက်လိုက်လို့ရှင်အဲ့နောက်မှာဟို water level စသည်ပေါ့လေမိုးရွာတဲ့ပတ်တန်ကြီးပြောင်းမှာပဲဟာလေတိုက်တဲ့ပတ်တန်ကြီးလည်းပြောင်းသွားမှာပဲဟာဒီပြောင်းတဲ့တော့ပေါ့လေအချိန်ကာလတစ်ခုတည်းမှာအဲ့ဒါတွေပြောင်းလာကြမှာပဲမကောင်းတာတွေကတော့အများကြီးပါပဲပြောမှာ
မြစ်စုံစီမံကိန်းကစီမံကိန်းတွေကိုနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေလူမှုရေးဆောင်ရွက်သူတွေကမြစ်စုံစီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းဖို့တောင်းဆိုဆန္ဒပြတာတွေရှိခဲ့တာပါSBICY ဘက်က2009ခုနှစ်ဝန်းကျင်မှာလူမှုရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာဆန်းစစ်မှုပြုလုပ်ခဲ့တာရှိပါတယ်။ Chanjian Institute of Survey, Planning, Design and Research CISPDR ကဦးဆောင်ပြီးတော့မြန်မာနိုင်ငံကနေပြီးတော့ပညာရှင်အဖွဲ့ဖြစ်တဲ့ Biodiversity and Nature Conservation Association BANCA က2009ခုနှစ်အောက်တိုဘာလမှာတဘာဝပတ်ဝန်းကျင်ဆိုင်ရာလေ့လာဆန်းစစ်မှုအစီအခံစာထုတ်ပြန်ခဲ့တာမှာဒီစီမံကိန်းမှာလှုပ်ဆောင်တာတွေကြောင့်ဒေသခံအများအပြားပြောင်းရွှေ့ရတာတရားမဝင်တော်ရိုက်တရိတ်ဆိုင်ရောင်းဝယ်မှုနဲ့တရားမဝင်တစ်ထုတ်လုပ်ရေးလုပ်ငန်းတွေပိုးပြီးတော့ဆိုးရွားလာတာနဲ့တော်ရိုက်တရိတ်ဆိုင်တွေကျဆားရနေမြေတွေကျင်းသွားနိုင်တဲ့တဘာဝပတ်ဝန်းကျင်နဲ့လူထိခိုက်မှုတွေရှိနိုင်တယ်လို့မြစ်စုံလိုတဘာဝအမွေအနှစ်တစ်ခုဖြစ်တဲ့စစ်တီးဆောင်မယ်ဆိုရင်ဒီအမွေအနှစ်တွေပြတ်သွားနိုင်တယ်လို့ရေလေလမ်းကြောင်းပြောင်းလို့ရာသီဥတုထိခိုက်နိုင်တာဆယ်ကြောင်ရေလွှမ်းမိုးတာတွေဖြစ်လာနိုင်တာတွေရှိတယ်လို့ဖော်ပြထားပူပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လက်ကြီးကတော့စစ်ကောင်စီရဲ့မြစ်စုံပြန်ဆတင်မဲ့အခြေအနေနဲ့ပတ်သက်လို့အခုလိုဝေဖန်လိုက်ပါတယ်။
ဒီမြစ်ဆုံစီမံကိန်းဆိုကျွန်တော်တို့ဒီအဆန္ဒတင်းတဲ့အချိန်မှာခရေကစပြီးတော့ဒီစီမံကိန်းကပြန်စတင်လာနိုင်တယ်ဆိုတော့စိုးရိမ်တဲ့ကျွန်တော်တို့ရှိခဲ့တယ်အထူးသဖြင့်တရုတ်နိုင်ငံကဘာကြောင့်စစ်တပ်နဲ့ဆက်ပြီးတော့ဒီကင်းကင်းကွာကွာမနေနိုင်တာလဲเนาะဒီဒီမိုကရေစီမြန်မာပြည်ဒီမိုကရေစီကိုဘာကြောင့်မထောက်ခံမပံ့ပိုးတာလဲဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့မေးခွန်းကရိုးရှင်းပါတယ်သူတို့လုံနေပြီးသားလုံခဲ့ပြီးသားအာကျွန်တော်တို့ပြည်သူတွေရဲ့အတန်အကြောင်းပေါ့နော်ရက်တန်းခဲ့ရတဲ့စီမံကိန်းအထူးသဖြင့်ဒီမြစ်ဆုံစီမံကိန်းအပါဝင်ပေါ့ဒါတွေကိုပြန်ပြီးတော့စတင်ဖို့အတွက်ဆရာနာရှင်ကဒါလင်ဒီလိုလုံရက်တွေကိုခွင့်ပြုနိုင်မှာဖြစ်ပါတယ်အဲဒါရီကြောင့်မို့လို့လဲတရုတ်နိုင်ငံအပါဝင်ပေါ့နော်အဲဒီတချို့သောအာနာရှင်အာနိုင်ငံတွေဟာကျမတို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုမထောက်ခံမပံ့ပိုးတာဖြစ်တယ်လို့ကျမတို့မြင်ရတယ်ပေါ့နော်
အကျိုးအမြတ်ကိုကြည့်မယ်ဆိုရင်လည်းအရင်တုန်းကချုပ်ဆိုထားတဲ့မြေဆုံစီမံကိန်းစာချုပ်အရာ SBI CYN ကမြန်မာအစိုးရအပါအဝင်မြန်မာနိုင်ငံအတွင်းကုမ္ပဏီတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီနဲ့ပါပူးတွဲလုပ်ဆောင်မယ်လို့ချုပ်ဆိုထားတာပါစာချုပ်အရာ SBI CYN ကကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက5ရာခိုင်နှုန်းစီအစုရှယ်ယာပိုင်ဆိုင်ကြပါဖြစ်ပြီးတော့ဝေးကြီးစိုက်ထုတ်မှုအားလုံးကိုတရုတ်ဘက်ကနေပြီးတော့စိုက်ထုတ်มาဖြစ်ပါတယ်။အရင်တုန်းကရောအခုချိန်အထိရောစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ပါအချက်လက်တွေကိုအများပြည်သူသိအောင်အသိပေးထုတ်ပြန်တာမရှိပါဘူး။လျက်စစ်တပ်အားခွဲဝေမှုမှာ SBI CYN က90ရာခိုင်နှုန်းမြန်မာဘက်က100ရာခိုင်နှုန်းရမှာပါ။အကျိုးအမြတ်ခွဲဝေမှုမှာတော့ SBI CYN က80ရာခိုင်နှုန်းမြန်မာအစိုးရက20ရာခိုင်နှုန်းနဲ့ Asia World Company ကအကျိုးဆောင်က100ရာခိုင်နှုန်းရရှိမယ်လို့နိုင်ငံတကာမြေကြောင်းများအဖွဲ့ website မှာဖော်ပြထားပါတယ်။အခုလက်ရှိပြန်လည်အသက်သွင်းချိန်မှာတော့အရင်စာချုပ်အတိုင်းပဲလားပြင်ဆင်ချုပ်ထားလားဆိုတာတော့မသိရသေးပါဘူး။ကစင်ပြည်နယ်မြကြီးနားမြို့နယ်ဘိုင်း20ကျော်အကွာမှာရှိတဲ့ဒီစီမံကိန်းကို2009ခုနှစ်စစ်အစိုးရလက်ထက်မှာစတင်ခဲ့တာပါ2011ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ကြေကွက်ကွက်မှုတွေကြောင့်ရပ်တန့်ခဲ့တာဖြစ်ပါတယ် NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်ဆဖို့ကြိုးပမ်းလာရရှိခဲ့ပေမဲ့ပြန်လည်စတင်နိုင်တာမရှိခဲ့ပါဘူးအေယာဝတီမြင်းစတင်မြဖြားခံရမေခနဲ့မလီခါတို့စုံတဲ့မြစ်ဆုံနေရနဲ့မြစ်လက်တက်တွေပေါ်မှာလျက်စစ်တပ်အာမေဂါဝတ်နဲ့ကောင်းဒီပါထုတ်လုပ်နိုင်မဲ့ရေကာတာ18ခုနဲ့မေခမြစ်အရှိတ်လာမှာလဲ69မဂါဝတ်ထွက်မဲ့ချီဖွေငယ်ဆယ်တို့ကိုတိဆောက်ဖို့ရှိနေတာဖြစ်ပါတယ်ဒီအဖွဲ့ကဒီစီမံကိန်းအကုန်ကိုလှုပ်ဆောင်ပါလားဆိုတာကိုလည်းတိတိကျကျဖော်ပြထားတာတော့မရှိသလိုဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူးစစ်ကောင်စီအနေနဲ့ပြည်တွင်းတိုင်းရင်းသားအဖွဲ့တွေနဲ့တိုက်ပွဲတွေမှာစစ်ရေးအရာရှုံးနေချိန်မှာနိုင်ငံရေးအရာအားသာအောင်တရုတ်အလိုကျလှုပ်ဆောင်တာဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြမှုတွေရှိပါတယ်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကတော့ဒီလှုပ်ဆောင်ချက်နဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
်။အဲကျမကြားတာအဲဒီဟိုနေ့ကပြန်ဆနေတာတောက်လျှောက်တစ်ခါမှမရက်ပါဘူး။သူကအကြီးစားကြီးတွေဖြစ်တဲ့ဟိုဗာလဲဟိုအောက်ဆုံးကလေအကြီးဆုံးဟိုမြစ်ဆုံနေရာဟာတွေကအဲရက်လိုက်တာ။ကျန်တဲ့အထက်ပိုင်းကဟာတွေကအဲလှုပ်ပြီးနေတာကြားပြီးခင်ဗျ။အဲ့ဒေသကတော့မှဟိုမီးတွေပါတယ်ကြောင်ပေးနေပြီဆိုကျမကြားနေတာပဲ။အခုမှအထွန်းလာကကျမကြည့်တာတော့အဲ့ဟိုယမကြီးနာတို့ဝိုင်းမော်တို့မှာဖြစ်နေတဲ့ KIA နဲ့ဖြစ်တဲ့တိုက်ပွဲသတင်းကိုနည်းနည်းအာရုံလွှဲချင်လို့လွှင့်လာနေတူပါတယ်။သူတို့နိုင်ငံကြီးတွေကတော့သူတို့နိုင်ငံအကျိုးစီးပွားပေါ်ကနေပြီးတော့ဝင်ပြီးတော့လုံနိုင်တာတွေလုံနိုင်မှာတင်ပါရဲ့ကြည့်ရတာ။ဒါလုံးလုံးဆိုင်ရတော့ဟိုဘာမှတကယ်စနိုင်မှာမဟုတ်ဘူးကြာ။အဲ့ပတ်ပတ်လေကတိုက်ပွဲတွေကပေးတာမှမဟုတ်ပဲဆက်ဖြစ်နေတဲ့ဟာကြီးရော။ဟိုသတင်းဖြစ်နေပဲပါတာပဲဖြစ်မယ်ထင်တယ်။တကယ်အခိုင်အမာမျိုးပေါ်မှာတော့လုံးနေမှန်ဦးမယ်တော့မထင်ဘူ
းတရုတ်နိုင်ငံလျက်စစ်တပ်အရင်းတိမြှုပ်နှံမှု Corporation CPI ကနေနာမည်ပြောင်းထားတဲ့ SBIC Union International Power Investment Company Limited SBI CYN ထုတ်ပြန်ခဲ့မှုတဲ့ထုတ်ပြန်ချက်အရမြစ်ဆုံအနီးလုံးမဲ့ခုနှစ်ခုလောက်တာမှာမြစ်ဆုံစီမံကိန်းမှာ6000 MW လိုင်ဇာမလီယန်စီမံကိန်းမှာ1800 MW ချီပွေစီမံကိန်းမှာ3400 MW ဦးဆောင်စီမံကိန်းမှာ2500 MW ဖီဆော်စီမံကိန်းမှာ2400 MW ခေါလန်းဖူစီမံကိန်းကနေပြီးတော့3000 MW ရေနံစီမံကိန်းကနေပြီးတော့1400 MW ထုတ်လုပ်နိုင်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မေခမြစ်အရှိတ်နားမှာလုံမဲ့ချီဝေဆဲကနေလဲ69 MW ထွက်မယ်လို့ဖော်ပြထားပါတယ်ရှင်။